မချမ်းရည်ရည်တွေတွင်ကိုဗစ်ရောဂါပိုးနေ့စဉ်ကူးစက်မှုနှုန်းတိုးလာတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကာယရောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်လာနေပါတယ်။ရောဂါကူးစက်မှုရေးဒရင်ပတ်နဲ့ချီကျဆင်းလာခဲ့ပြီးမှတချို့ပြန်ကူးစက်မှုတွေကျုံနေရတာပါ။ရောဂါကူးစက်မှုတွေတိုးလာတဲ့ကြောင့်ကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေလည်းကျဆင်းလာပါတယ်။ဒီနေ့ဆက်မှတော့ကာယရောဂါကူးစက်မှုတန်းအပြင်းထန်ခံရတဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်ရေးအစီအမံတွေကိုရှောက်ချလိုက်တာကြောင့်လူရည်ထူထပ်တဲ့တန်းကြီးမှာတချို့ပြန်ကူးစက်မှုတွေကျုံနေရတာလို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်။ဒီသမ္မတရွေးကောက်ပွဲအတွက်ပြည်နယ်၅ခုမှာစီးရုံးလူရှောင်းမှုတွေအတွင်းလူစုလူဝေးလောက်ခဲ့ကြပြီးအများစုကလည်းနှကောင်းစီကာကွယ်တွေမတုံ့ခဲ့ကြပါဘူး။နိုင်ငံမြောက်ပိုင်းဥထရာခန့်ပြည်နယ်မှာလည်းဟိန္ဒူဘာသာဝင်ရဲ့အစဉ်လာယဉ်ကျေးချက်အရဂင်းကောင်မြစ်ထဲမှာစင်ကြယ်အောင်စီးကျောတဲ့အနေနဲ့နေ့စဉ်လူပေါင်းရာနဲ့ချီစုဝေးကြတဲ့ကလပ်ချာဘာသာရေးခန္ဓာတွေစတင်နေသလိုမင်္ဂလာဆောင်တွေမိသားစုခန္ဓာတွေကိုလည်းလူစုလူဝေးတွေနဲ့ကျင်းပနေပါတယ်။စီဝါရေးချက်ချာမွန်ပိုင်းမြို့မှာဆိုရင်လည်းကိုဗစ်ရောဂါပိုးကူးစက်သူအများဆုံးအတည်ပြုတဲ့နေ့မတန်ခင်တရက်မှာပဲဈေးတွေရထားပြီးကမ်းခြေတွေမှာလူတွေနဲ့ပြည့်နေကြပါတယ်။ရောဂါကူးစက်မှုတွေပြန်တိုးလာရကဒီတစ်ပတ်ထဲမှာပဲအိန္ဒိယမှာပထမဆုံးအချိန်ဖြစ်ကူးစက်သူတနေ့ထဲမှာတသိန်းကျော်သွားပါတယ်။ပေါ်လူနေကကူးစက်သူတသိန်း15,000936ရောက်အတည်ပြုခဲ့တဲ့အတွက်အိန္ဒိယမှာကာယရောဂါကျောင်းအချင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့ပါတယ်။